တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာပြည်ပခါတွေပြင်းထန်နေတဲ့အတွက်အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဆို့နေတဲ့အချိန်မှာတော့စစ်ကောင်စီဘက်ကတရုတ်နယ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုကိုစစ်မဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိမ့်မြို့ကနေပြန်ပြီးတော့စတင်မှုကြိုးပမ်းနေပါတယ်လို့ကုန်သွယ်တွေနဲ့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ဒီကြောင်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်။
အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အဓိကကုန်သွယ်လမ်းမကြီးဖြစ်တဲ့တရုတ်မြန်မာမူဆယ်နယ်စပ်ကုန်သွယ်ရေးကိုလက်လွတ်ခဲ့ရတဲ့စစ်ကောင်စီဟာရှမ်းပြည်နယ်အရှေ့ပိုင်းတာချီလိမ့်မြို့ကနေတရုတ်နယ်ကုန်သွယ်ရေးကိုပြန်စတင်ဖို့ပြင်ဆင်နေပါတယ်။စစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတွေဟာပြီးခဲ့တဲ့ရက်ပိုင်းကတာချီလိမ့်မြို့ကိုရောက်လာပြီးတရုတ်နယ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီသတင်းရင်းမြစ်ကိုအခြေခံပြီးကုန်သွယ်တွေကပြောပါတယ်။တနည်းကိုအမေရိကန်ဒေါ်လာ4ဘီလီယံကျော်လောက်ရနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဒေသကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တွေထိန်းချုပ်ပြီးစစ်ကောင်စီဘက်ကအခုလိုအစီအစဉ်ကိုကြိုးစားလာတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါဟာတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းသစ်ဖြစ်ပြီးမကြာခင်မှာစတင်နိုင်လိမ့်မယ်လို့စစ်ကောင်စီသတင်းရင်းမြစ်နဲ့နှီးဆက်သူလည်းဖြစ်နိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်တဲ့ဒေါက်တာအောင်မျိုးက VOA ကိုပြောပါတယ်။လာအိုနဲ့မြန်မာဆက်သွယ်ထားတဲ့တံတားတစ်ခုကိုဒီနှစ်ဇန်နဝါရီလ25ရက်နေ့မှာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒါကြောင့်တရုတ်နဲ့ကုန်သွယ်ဖို့ဆိုရင်ဝါနဲ့မိုင်းလားဒေတာကိုမဖြတ်ဘဲလာအိုနိုင်ငံကတဆင့်တရုတ်နဲ့ကုန်သွယ်နိုင်မယ်လို့သူကပြောပါတယ
်။ MLD တို့ Google တို့ပလောင်တို့ CIA တို့ထိတ်ချုပ်ထားတဲ့နေရာတွေကိုမဖြတ်ချင်းအဖြစ်မြန်မာပြည်မှာကြီးကိုဥပဒေ150ရေးွက်ကြီးကိုလာနေတဲ့ခါတွေကိုအခေါ်ကောက်ရမှာသူတို့ကအကြောင်းမဲ့နေတာဟုတ်နော်။အဲ့ဒါကိုအခေါ်ကောက်မရဘဲနဲ့တရုတ်ကလည်းသူတို့ရေရှည်မှာဘယ်သူမှရေရှည်ကြီးပေးမထားနိုင်ဘူး။သူကတော့သူတကယ်တော့ဝင်ဝင်သွားမဲ့အစီအကြောင်းကိုဖျက်ကြောက်လိုက်တာလည်းဖြစ်တယ်။ဒါကတကယ်လုတ်ပြစ်လို့ထည့်တဲ့အချက်လည်းဖြစ်ပြီးတော့တရုတ်နဲ့မြန်မာသားပါပုတ်တိုက်မှုတွေကိုလည်းကျွန်တော်ကရှောင်ထားရရောက်တယ်။ဝါဘက်ကဖျက်ချသွားတယ်ဆိုရင်တော့ဝါနဲ့မိုင်းလာကလည်းသူကအရန်ကျူကျူတာပေါ့နော်။သူတို့လည်းဒီဟာအကျိုးခံစားရမယ်။သူတို့လည်းတော်လို့ရတယ်။နောက်တစ်ခုကသူတို့ရှောင်ပြီးတော့အခုကျွန်တော်တို့ကမြန်မာနဲ့ကျွန်တော်တို့ကလာအိုနဲ့ကဒါကထောက်ပြီးပါပြီเนาะတက်ချေးရဲ့နောက်ဖက်ကအဲ့လန်ကတော့ဒေါက်ချောက်ကိုကျွန်တော်ကဟိုဗီယက်နမ်နဲ့ရွေးချယ်လို့ရတယ်တရုတ်ကလည်းကျွန်တော်ပြန်ဆက်သွယ်လို့ရတယ
်ဒါမှမဟုတ်မဲခေါင်မြစ်ကနေတရုတ်နိုင်ငံတလီမြို့အထိဒါမှမဟုတ်ယထာလန်းနဲ့ပဲဖြစ်ဖြစ်ကုန်သွယ်ဖို့နီးလန်းရှိသေးတယ်လို့လည်းသူကပြောပါတယ်တာချီလိမ့်မြို့ဟာစစ်ပွဲတွေမရှိသေးပေမဲ့ UWSA ဝါလက်နက်ကိုင်အဖွဲ့ NDAA မိုင်းလာလက်နက်ကိုင်လို့တရုတ်ဩဇာမကင်းတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့လွှမ်းမိုးမှုလည်းအထိုက်လျောက်ရှိတဲ့ဒေသဖြစ်ပါတယ်။တချို့ကုန်သည်တွေကတော့တရုတ်နဲ့ကုန်သွယ်ဖို့ NDAA ရဲ့မိုင်းလာနယ်စပ်ဂိတ်ကိုအသုံးပြုကြပါတယ်။နယ်စပ်ကုန်သွယ်ရေးကအိန္ဒိယကထိုင်းနဲ့ပါလက်ရှိနိုင်ငံရေးအခြေအနေအရအဆင်မပြေသေးကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာလည်းဒုတိယအဓိကကျတဲ့အာရှလမ်းမကြီးမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်တုံးလို့မရသေးပါဘူး။ဒါကြောင့်စစ်ကောင်စီကထိုင်းနဲ့နယ်စပ်ကုန်သွယ်ဖို့အတွက်ရေချောင်းလမ်းအသစ်ကိုအသုံးပြုလာပါတယ်။ရန်ကုန်ကအကောက်ခွန်စိတ်ကမ်းတွေကိုအသုံးပြုပြီးရန်ကုန်ကော့တောင်ရနောင်းရေလမ်းခရီးနဲ့ထိုင်းနယ်စပ်ကုန်သွယ်ရေးကိုမကြသေးခင်ကပြောင်းလဲလိုက်တာပါ။ဒါပေမဲ့လည်းထိုင်းကလာတဲ့စားတောက်ကုန်လူသုံးကုန်တွေကတော့မြောက်ရီတောလမ်းတွေကနေပြည်တွင်းကိုဝင်နေစေဖြစ်ပါတယ်။စစ်ရှောင်းလမ်းတွေကလည်းမိုးရင်းကာလမှာအဆင်မပြေဘူးလို့ထိုင်းနယ်စပ်ကမြန်မာလုပ်ငန်းရှင်တို့ကပြောပါတယ်။
လေကြီးတယ်နည်းနည်းလေးအချိန်ကြတယ်ဟုတ်ရတယ်လမ်းသွားတယ်ဆိုကျွန်တော်တို့ကတော့စလန်းလည်းတော့မဟုတ်ဘူးစလန်းလည်းဟုတ်လမ်းကောင်းနေစလန်းရှိနေပိုက်ကြတယ်လမ်းသွားတယ်မပိုက်တဲ့လမ်းကလမ်းမပြတ်တဲ့လမ်းအဲ့လိုမျိုးပေါ့စားမနာနဲ့လမ်းကိုကြည့်ပြီးသွားတယ်ပေါ့
စစ်ကောင်စီရဲ့2024ခုနှစ်ဗန္နာတက်တန်းကာလအတွင်းဧပြီလ1ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိအိန္ဒိယကိုပဲမျိုးစုံတန်ချိန်9သိန်းကျော်တင်ပို့ထားပါတယ်တန်ချိန်အများစုကိုရေလမ်းကနေပဲပို့ခဲ့တာဖြစ်ပြီးမြန်မာဘက်ကအမေရိကန်ဒေါ်လာ609သန်းလောက်ရခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။စစ်ကောင်စီဟာနိုင်ငံခြားငွေရဖို့အတွက်ထိုင်းတရုတ်အိန္ဒိယနဲ့ငွေကြေးချင်းတိုက်ရိုက်ကုန်သွယ်နေတာဖြစ်ပါတယ်။မကြာသေးခင်ကပဲနှစ်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်လို့အိန္ဒိယဘက်ကမြန်မာကိုပေးစရာရှိတဲ့ယူပီးငွေတကယ်တွေကိုစစ်ကောင်စီကိုလွှဲပြောင်းခဲ့တဲ့အကြောင်းရန်ကုန်အိန္ဒိယတန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။